ဟုတ်ကဲ့ဆရာဦးသိန်းလွင်အခုဒီအမျိုးသားပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ပေါ့နော်ဒီလွှတ်တော်ခေါ်ရတဲ့ကြားနာပွဲကိုဒီဆရာတို့ NNE ကပညာရေးကွန်ရက်အနေနဲ့မတက်တော့ပဲရွှေဆိုင်လိုက်တယ်ဆိုပြီးကြေညာတာကျွန်တော်တို့တွေ့ရပါတယ်အဲ့ဒါဘလို့အကြောင်းကြောင်းလဲခင်ဗျာ
ရွှေဆိုင်ကအခုကျောင်းသားတပိတ်စစ်ကြောင်းကိုတားဆီးနေတာရှိတယ်ကျွန်တော်တို့အဲ့ဒါကိုစိုးရိမ်တယ်ဒီကျောင်းသားတွေကသူတို့အေးချမ်းချမ်းနဲ့ရန်ကုန်သွားခြင်းနဲ့ဒါမှမတော်ခွင့်မရဘူးသောပြင်းရတဲ့အဲဒီတပည့်ဖြစ်ကြောင်းမှာကလေးပွင့်ဆိုင်ရှင်းလေးပွက်တဲ့ကျောင်းသားကောင်းဆောင်တွေပါတယ်သူတို့ကမတက်နိုင်ဘူးစိုးရင်စရာကသူတို့ကိုတားကြည့်ထားတယ်ကျမ်းဖက်ဖြူခွဲမယ်လို့လည်းစိုးရိမ်နေရတယ်အဲလိုခြေနေမျိုးမှာကျွန်တော်တို့အနေနဲ့အနေနဲ့ကမတက်တင်သေးဘူးလို့ကျွန်တော်တို့ဒီနေ့စဉ်းစားဆုံးဖြတ်တယ်ခုနှစ်ရက်နေမှာကျွန်တော်တို့ချိန်ရတာမတက်တင်သေးဘူးကျောင်းသားတွေကိုတားကြည့်တာဖယ်ရှားလိုက်ပြီးတော့ကျောင်းသားကိုယ်စားလှယ်တွေပါတက်ခွင့်ရတဲ့အချိန်မှာကျွန်တော်တို့လည်းပြန်လည်တက်ရောက်ဖို့အဲဒီသဘောထားရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဆရာရေဟိုအခုဒီလွတ်တော်ရဲ့ဒီကြားနာပွဲဆိုရယ်ဆောင်ရွက်ချက်ပေါ့နော်ဒီဟာရောဆရာဒီလွေရုပ်လှုပ်ရှင်ပဲလားဆရာရောဘယ်လိုသုံးသပ်လဲခင်ဗ
ျလွတ်တော်ကအစီအစဉ်ကသူတို့လွတ်တော်ရဲ့ပုံမှန်လွေရုပ်လှုပ်ရှင်တော့မဟုတ်ဘူးနိုင်ငံရေးပါတီ60နဲ့ကြားနာမယ်ရပ်ဖက်ဖွဲ့စည်းနဲ့ကြားနာမယ်ဆိုတဲ့ဟာကဒီလိုကြားနာပွဲကမူရတော့ကျွန်တော်တို့လက်ခံတယ်ဒါပေမဲ့ဒီဖြစ်စဉ်ကတော့ဒေဘွေတိုင်းစွန်းနေပွဲရဲ့ရက်လက်ကိုဟိုရွှေဆိုင်ခြင်းလို့သုံးမဟုတ်တမျိုးတစ်ပုံပြောင်းခြင်းလို့လုပ်တယ်လို့ယူဆစရာရှိတယ်ဆရာလွတ်တော်ကအခုလိုချိန်ဆွဲတဲ့ကိစ္စဒီပါလာတယ်တပြိုင်တည်းထဲမှာပဲပညာရေးဝန်ကြီးဌာနနေပြီးတော့စိုးရပိုင်းသတင်းစာတွေကလွယ်လွယ်မှာမှာပေါ်ပြတာတွေရှိလာတယ်ဒါပညာရေးဝန်ကြီးဌာနရဲ့သဘောထားအမှတ်ချက်ဆိုပြီးတော့ပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းပေါ်မှာပြည်သူလူထုအထင်မြင်လွဲအောင်ရေးသားတာတွေတွေ့လာတယ်တပြိုင်တည်းထဲမှာပဲကျွန်တော်တို့ဥပဒေမှာကျွန်တော်တို့မှာရည်ရွယ်ချက်မရှိတဲ့ကိစ္စတွေကိုလွယ်မှာပေါ်ပြပြီးတော့တခြားဘာသာရေးအဖွဲ့အစည်းတွေနဲ့တိုက်ခိုက်လာတာတွေရှိလာတယ်တစ်ခါကလည်းចောင်းသားတွေကတပိတ်စစ်ចောင်းကိုတားဆီးပြီးတော့အကြမ်းဖက်မဲ့အရေးအယောင်တွေတွေ့လာရတယ်နောက်တစ်ခါလွတ်တော်ဘက်ကအစီအစဉ်ရတဲ့လို့လို့ရှင်မဟုတ်တဲ့ရေးပွဲဆိုင်ရှင်နေကိုရက်လက်ကိုပြည့်ပြည့်အောင်လုပ်ချင်တဲ့သဘောလိုယူဆစရာဖြစ်လာတယ်။အဲ့ဒီအပြင်ပညာရေးဝန်ကြီးဌာနရဲ့လှုပ်ရက်တွေ၊နောက်အစိုးရပိုင်းသတင်းစာတွေကဖော်ပြချက်တွေ၊နောက်ပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းပေါ်မှာတိုက်ခိုက်လာတဲ့အချက်တွေကဒီရေးပွဲဆိုင်သမောတည်ငြိမ်ချက်ကိုပြည့်ပြည့်အောင်လုပ်ချင်တယ်လို့ယူဆစရာတွေဖြစ်လာတယ်။အဲ့ဒီအချိန်မှာကျွန်တော်တို့ကចောင်းသားကိုယ်စားလှယ်တွေရတယ်၊လွတ်တော်ကြားနာပွဲကိုတက်နိုင်တဲ့အနေအထားမှမရှိဘူး။အားကြောင့်လဲဆိုတော့ဒါစီခံထားရတယ်ကျောင်းသားဆန္ဒပြပွဲကြောင့်ဒီဘုံဆိုင်တွေ့ဆုံခြင်းတွေပဲဖြစ်လာတာလေအဲ့တော့လွတ်တော်ကျမ်းနာပွဲမှာကျောင်းသားကိုယ်စားလှယ်တွေမတက်နိုင်ရင်ပြည်နယ်ကြီးအနေနဲ့လည်းမတက်သင့်ဘူးလို့ကျွန်တော်တို့ယူဆတယ်ဒါကြောင့်ကျွန်တော်တို့ကရွှေ့ဆိုင်ပေးဖို့ပေါ့ရွှေ့ဆိုင်နေဆိုတော့ကျောင်းသားကိုယ်စားလှယ်များပြန်လည်တက်ရောက်နိုင်တဲ့အချိန်မှာကျွန်တော်တို့အနေနဲ့ကိုယ်စားလှယ်များလည်းပြန်လည်တက်ရောက်ပါမယ
်အဲ့ဆိုဆရာဒီဆရာတို့ရောဒီကျောင်းသားတွေရောပေါ့နော်တောင်းဆိုနေတဲ့ဒီဥပဒေပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့လေအလားအလာဘယ်လိုရှိမလဲ
အလားအလာကတော့အခုကတော့အချက်တဲအချိန်မှာရှိတယ်ဒါပေမဲ့ကျောင်းသားတွေကခိုင်မာတဲ့စိတ်ဓာတ်ရှိတယ်။ပြည်သူလူထုရဲ့ထောက်ခံမှုရှိတယ်။ရပ်ဖွဲ့ဖွဲ့စည်းတဲ့ထောက်ခံမှုရှိတယ်။ဆိုတော့အဲ့ဒီလိုချိန်နည်းမျိုးမှာတော့ပြည်သူလူထုရဲ့ထောက်ခံမှုကြောင့်တော့ဒီလေးပွင့်ဆိုင်သဘောတူချက်ကအကောင့်တွေပေါ်လာလိမ့်မယ်လို့မျှော်လင့်တယ်။ဒါပေမဲ့လက်တလောအချိန်မှာတော့အချက်တင်းနေရင်ဆိုင်နေရပါတယ
်။နောက်တစ်ခုဆရာရဲ့ဒီကြားနာပွဲမှာပေါ့နော်။ဒီနိုင်ငံရေးပါတီတွေရောဟဲ့လားရပ်ဖက်အဖွဲ့စည်းတွေရောတခါပြည်သူတွေရောဒီလိုတွေဖိတ်ထားတယ်ပေါ့နော်။အဲ့လိုဆိုတဲ့အခါကျတော့ဆရာရဲ့ဒီနိုင်ငံရေးပါတီတွေဘက်ကအခြေအနေရောဆရာတို့ဘယ်လိုသိထားလဲခင်ဗ
ျနိုင်ငံရေးပါတီဒီတဲကကျွန်တော်တို့တိုင်းသားဒီစုဖွဲ့ထားတဲ့ပါတီဒီဘက်ကကတော့သူတို့နဲ့တက်ဆိုင်တဲ့အကြောင်းအရာတွေပါလာတယ်တိုင်းသားကလေးငယ်တွေရဲ့ဒီဘာသာစကားလွတ်လပ်ခွင့်မိခင်ဘာသာစကားခြေတူးတဲ့ပညာရေးစနစ်အဲ့ဒါတွေကိုသူတို့ပုံကြတယ်သဘောကြတယ်ထောက်ခံလာကြတယ်ဆိုတော့တိုင်းသားပါတီဒီဘက်ကဒီထောက်ခံချက်ပေးတာကိုကျွန်တော်တွေ့ပါတယ်သူကဘက်ကမဟုတ်တဲ့ပေါ့လွတ်လပ်တဲ့ရပ်ဖွဲ့ဖွဲ့စည်းတွေရတယ်ပညာရေးလွတ်လပ်ခွင့်ကိုလိုလားတယ်ပညာရေးပြင်ပြောင်းလဲမှုလိုလားတဲ့အတွက်ဒါအမျိုးသားပညာရေးကိုဟိုပြင်ဆင်တဲ့ဥပဒေကြမ်းပေါ်မှာသူတို့ထောက်ခံကြောင်းကျွန်တော်တို့တွေ့ရှိပါတယ
်ဟုတ်ကဲ့ဆရာအခုအဲ့တော့လက်တလုံးမှာပေါ့ဆရာရဲ့ဒီဘဂဒကျောင်းသားခေါင်းဆောင်တွေကသူတို့တပိတ်ကိုဒီရန်ကုန်ရောက်ရင်ရန်နာမယ်ဆိုပြီးပြောထားတယ်ပေါ့နော်ဒါပေမဲ့အာနာပိုင်နေကလည်းအခုတတိတားဆီးထားတော့ပဲပေါ့ဆိုတော့ဒီအခြေအနေပေါ်မှာစိုးရင်တော့ကတွေလည်းကျွန်တော်တို့အများကြီးတွေ့နေရတယ်ပြည်သူတွေရောဗားတွေရောပေါ့နော်ဆိုတော့ဒီအခြေအနေပြည်လည်သွားအောင်ပေါ့ဆရာရဲ့ဆရာဘလို့မြင်သားလဲခင်ဗျာ
ကျွန်တော်တို့မနေ့တုန်းကပဲခူးတိုင်းရဲ့နယ်လုံးဝင်ကြီးနဲ့ကျွန်တော်တို့တွေ့ပြီးတော့ဒီကျောင်းသားတွေကအေးချမ်းချမ်းဆန္ဒပြတာဖြစ်တယ်ဒါသူတို့ချီတက်သွားခြင်းနဲ့ရန်ကုန်ကိုလည်းတွားခွင့်ပေးလိုက်တယ်ဆိုရင်ကျောင်းသားတွေကရန်ကုန်ရောက်ပြီးရင်သူတို့ပြန်ပြီးတော့လွတ်တော်ကျမ်းနာဘွဲမှာတက်ကြမယ်လွတ်တော်ရဲ့ဆုံးဖြတ်ချက်ကိုသူတို့စောင့်မျှော်ကြမယ်အဲ့ဒါဆိုအေးချမ်းချမ်းဖြစ်မယ်အဲ့တော့ကျောင်းသားတွေကိုပိတ်ပင်ထားကြည့်တာမလုပ်ဖဲနဲ့သူတို့တွားခြင်းနဲ့ရန်ကုန်ကိုတွားခွင့်ပေးပါလို့ကျွန်တော်ကနယ်လုံးဝင်ကြီးကိုပြောခဲ့တယ်ဒါပေမဲ့သာသူတို့ဘက်မှာခက်ခဲအချက်တည်းရှိတယ်။တွားကမပေးနိုင်ဘူးဆိုတဲ့အဖြေကိုပဲကျွန်တော်တို့ရပါတယ်။အဲတော့တပြိုင်ညက်ထက်မှာပဲကျွန်တော်တို့တခြားအစိုးရအဖွဲ့အစည်းကိုလည်းကျွန်တော်တင်ပြပြီးတော့အကြောင်းသားတွေကငင်းငင်းချမ်းချမ်းဆန္ဒပြတာဖြစ်တယ်။ဒ င်ညာပြုပြင်ပြောင်းလဲမှုလိုလားတာဖြစ်တယ်။ဒါကြောင့်သားတွေကသူတို့ဆန္ဒပြခဲ့တဲ့ကာလတစ်လျှောက်မှာဘာမှအကျန့်ဖြတ်တာဖြိုခွဲတာဖျက်ဆီးတာဘာမှမရှိခဲ့ဘူး။ငင်းငင်းချမ်းချမ်းပဲလုပ်ခဲ့တယ်။အဲ့ဒါကိုထောက်ထားပြီးတော့ဒီကြောင်းသားတွေသူတို့တွားကျင်တဲ့မူလရည်မှန်းထားတဲ့ရန်ကုန်ကိုတွားမယ်။ဒါလွတ်တော်ချားနာဘက်မှာသူတို့ပါဝင်တက်ရောက်မယ်။ဆိုအဲ့ဒါကိုခွင့်ပြုပေးဖို့ဆိုပြီးတော့ကျွန်တော်တို့ကမ်းလှမ်းခဲ့တာရှိပါတယ်။ဒါပေမဲ့အခုထိတော့ဘာမှအကြောင်းပြန်တာမရှိသေးပါဘူး။
ဟုတ်ကဲ့ဆရာကြီးကျေးဇူးတင်ပါတယ်ဆရာအခုလိုပြောပြတာ
ဟုတ်ကဲ့ကိုနေကြဟုတ်ကဲ့